ချင်းပြည်နယ်မတူဝီမြို့ရဲ့အဝင်ထွက်ကိုတော့မြန်မာစစ်တပ်ကပိတ်ထားပါတယ်မြို့ပြင်နယ်မြို့ထဲတဝိုက်နေရာတချို့ကိုလည်းအလံအီတွေစိုက်ပြီးတော့တားထားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ဒီအပိုင်းဒေသခံ PDF တပ်ဖွဲ့တွေနဲ့ချင်းကာကွယ်ရေးတပ် CDF အဖွဲ့နောက်မြန်မာစစ်တပ်တို့ကြားမှာမကြာခဏတိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေတယ်လို့စစ်တပ်ဘက်ကလည်းလုံခြုံရေးတင်းကျပ်ထားပြီးတော့မြို့တွင်းအသွားအလာကိုပို့ပြီးတော့ကန့်သတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်မတူပီမြို့ကအခြေအနေကိုတော့မဆုမြတ်မှုပြောပြပေးပါရှင်
ချင်းပြည်နယ်မတူပီမြို့အနီးတစ်ဝိုက်ဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်နေတာမှာစက်တင်ဘာ29ရက်မနေ့ကညနေပိုင်းကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီဒေသကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။မနေ့ညကဒီ6နာရီခွဲကနေ9နာရီခွဲထိတောက်လျှောက်တိုက်ပွဲတွေရှိနေတယ်။အဲ့ကျွန်တော်တို့ဒီတရင်အတိအကျပိုင်းတော့ကျွန်တော်တို့အကုန်လုံးမသိနိုင်ကြပါဘူး။တိုက်ပွဲဖြစ်တဲ့ဆိုတော့တိုက်ပွဲဖြစ်နေတဲ့တောင်ကျော်မှာတော့ဖြူရတော့အများကြီးအခက်တော့တွေ့ရပါတယ်ခင်ဗျာ
စက်တင်ဘာ29ရက်နေ့ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူးမတူပီမြို့ပေါ်နဲ့မြို့ပြင်ကနေရာတချို့မှာစစ်တပ်ဘက်ကအလံနီတွေစိုက်ပြီးတားထားတယ်လို့ဒေသခံတွေကပြောပါတယ်အလံနီတွေစိုက်ထားတဲ့ area အတွင်းသွားလာမယ်ဆိုရင်အပြစ်ခံရနိုင်တယ်ဖမ်းဆီးခံရနိုင်တယ်ဆိုပြီးတော့ဒေသခံတွေကြားမှာကောလာဟလပြောနေကြပေမဲ့စစ်တပ်ဘက်ကတော့သတိပေးထုတ်ပြန်ထားတာမရှိပါဘူ
းမတူပီမြို့နဲ့ပေါ်ဝန်ကျင်မှာပေါ့လေသူတို့ကအလားအနီကိုစိုက်ပြီးမှဒီအလားအနီကိုကျော်တဲ့လူတွေဒီဘက်ကစီပါဒီဘက်ကစီသွားဒီကပြင်းချထားတယ်ဆိုတော့ဒီပြည်နေနဲ့တော့ကျွန်တော်တို့အနေနဲ့တော့အခက်တော့နည်းနည်းသိရတယ
်ချင်းပြည်နယ်ရင် PDF လက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဒီအပိုင်းမှာခက်ဆိတ်ဆိတ်ဖြစ်လာနေတာကြောင့်စားနပ်ရိက္ခာပြက်လက်မှာကိုလည်းဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့မတူပီမြို့နယ်တွေဘက်မှာပြီးခဲ့တဲ့ဧပြီလစပိုင်းကလေးကမြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေအိမ်တွေကိုဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းပြည်နယ်တွေကနေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေလည်းတောင်းနဲ့ချီရှိနေပါတယ်ရှင်။